တော်ရရှင်တွေမင်္ဂလာပါခင်ဗျာမြန်မာနိုင်ငံအနှံ့က RFI တော်ရရှင်တွေပြပလိုက်တဲ့စာနဲ့ရင်ဖွင့်သံတွေတင်ပြရမယ့်အလှည့်ရောက်လာပြန်ပါပြီဒီတစ်ပတ်မှာတော့ AR တိုင်းမြောင်းများမြို့နယ်ကချောင်းတွေမှာငါးပစွန်တွေကိုအစိတ်ချပြီးဖမ်းနေတဲ့အကြောင်းဒေသခံတယောက်ပြောပြတာကိုအရင်ဆုံးဖွင့်ပြပါရစေ
မြောင်းများမြို့နယ်ကျွန်တော်တို့ဘက်ကအင်းမရှိဘူးမြေချောင်းပဲရှိတယ်ပေါ့နော်ရွေးမြေကလက်တက်ကိုပဲချောင်းတွေရှိတာပေါ့နော်ရေချိုးအရဆိုတော့အခုငရက်အနောက်ကတည်းကငါဖဲငါပြင်းမပေါ့အဲ့လိုငါးမျိုးတွေပဲပေါ်ပေါ်များရှိတယ်ပစွန်ထုတ်ဆိုနဲ့ရေချိုးပစွန်ထုတ်ပေါ့နော်အခုဒီရာသီဆိုတော့ချောင်းတွေတွေကို90မီဆိုတော့၄၅6ဦး9ဦးဖြည့်ကြတော့ရွှေအင်ဒိုတို့ဘာတို့ဆက်သေးတယ်အများကြီးပဲလေနောက်ခလာသေးတစိမ့်နဲ့အစိမ့်သေးတစ်ခုရှိတယ်အဲ့ဒါကိုလည်းသူတို့တုံးတယ်ဒီထဲမှာချောင်းနဲ့မလို့မှာဒီညဘက်ဒီအခုမနက်ဖြန်ဒီဇူလစ်တဲ့အချိန်တွေမှာသူကထွက်ပြီးလောက်တာဆိုတော့သူတို့တရက်အကုန်ကြခံပြီးလိုက်ဖမ်းမယ်လို့တော့မရှိဘူးပေါ့အဲ့လိုဒီအစိမ့်သေးကိုမိသွားတဲ့ပစုံပေါက်စာလေးတွေပြီးထွားမယ်ငါးဒီအကုန်လုံးပေးတာပေါ့နော်ညချောင်းအင်းအိုင်းနဲ့မှာဆိုရင်တော့ငါတလောက်ပေါက်ကအစားပေးတာပေါ့သူတို့မှာ14နဲ့ဒီပင်လုပ်ငန်းကိုလောက်ကင်စားတော့လို့ရတယ်ဒါပေမဲ့ဒီဟာအခုတခါတော့ချလာရင်6000ဆိုလဲဟုတ်တယ်3သိန်းဆိုလဲဟုတ်တယ်2သိန်းဆိုလဲဟုတ်တယ်သိန်းချီတော့ရတယ်လုပ်ငန်းမျိုးကိုအဲအဲ့ဒါကြောင့်မို့လို့သူတို့ကတော့ဖြတ်လန်းကိုပဲလိုက်တာပေါ့
အလားတူပဲဘကိုးတိုင်းမင်းလာမျိုးကချောင်းတွေထဲမှာလဲအခုကြားခဲ့ရသလိုငါးပစွန်တွေကိုအစိတ်ခတ်ဖမ်းဆီးနေတာရှိလို့ဥပဒေထုတ်ပြီးတားမြစ်ပေးဖို့ဒေသခံတယောက်ကပြောလာပါတယ
်မင်းလာမျိုးရဲ့နောက်ဘက်ခြမ်းမှာရှိနေတဲ့မိုးခါချောင်းရဲ့မြောက်ဘက်မှာရှိနေတဲ့ချောင်းတစ်ချောင်းပေါ့ချောင်းပါကြီးနှစ်ခုအဲ့ဒါကရန်ကုန်ငဝေမြေထက်ကိုသွားတဲ့ချောင်းကိုစီးဆင်းတဲ့တောင်ကြချောင်းတွေပေါ့အခုဆိုရင်မိုးနှောင်းရာသီဖြစ်လာတဲ့အတွက်မိုးရွာလိုက်တာနဲ့ချောင်းတွေမှာရေအလုံးကြီးနဲ့စီးလာတယ်ဒီချိန်ကကြားထောင်လို့အကောင်းဆုံးအချိန်ပဲအဲ့ဒီအချိန်မှာငါးကသူ့အတူနေလို့ရှိရင်ရှိသလောက်ဝင်ဘူးပေါ့ကြားထဲကိုအနားကိုရောက်မှသာဝင်ရတာလေအဲ့ဒီဟာကိုသူတို့ကမဆောင်ဆိုင်နိုင်ဘူးဒီဥစ္စာများများချလာမှများများရမယ်များများရမယ်ပေါ့နော်ဒီလိုယူရချက်နဲ့ဆေးချလိုက်တာနဲ့ငါးတွေကလန့်ပြန်ပြီးအောက်ကိုရေစုံဆုံးလိုက်လာရတာငါးတွေသေဖို့အတွက်ကတော့ပိုးတက်စီပြင်းထန်တဲ့ဆေးတွေကြီးပဲအကျိုးရေးဆေးဆိုင်ဆေးမျိုးစုံကိုလည်းဝယ်လို့ရတယ်ဆိုင်ဆိုင်ငန်းတွေဆေးကိုဝယ်ပြီးတော့မှချတာရေကြုံကအားလုံးကဒီကမှရှိပါတယ်ချလိုက်တဲ့နေရာဆိုလို့ရှိရင်ရေထဲကိုဆေးပြန့်သွားပြီဆိုတော့ရေထဲမှာရှိတဲ့ငါးကဘလို့မှမခံနိုင်တော့ဘူးသိတာပဲအဲ့လိုမျိုးဆေးချလိုက်ပြီလေဆိုတော့ရေခွေးနဲ့လည်းအဲ့ငါးတွေမလာတော့ဘူးအဲ့တော့ဒီလက်လုံးလက်စားရှားပွေစားတဲ့လူတွေကရေခွေးဆွဲလို့လည်းငါးမရတော့ဘူးပကြလို့လည်းငားမရတော့အဲ့မှာဆက်ပြီးကြအကြက်တဲသွားပြီးထိခိုက်တာပဲဒီလိုမျိုးဆေးချတဲ့ဥစ္စာကိုမလုပ်ဖို့လုပ်ခဲ့လို့ရှိရင်လည်းပဲဒီလူတွေအနေနဲ့အဓိကထားပြီးတော့တာဝန်ယူဖို့ဥပဒေတွေကန့်သတ်ပေးမယ်ဆိုရင်ဒီဥစ္စာတွေကမပပြဘူးဆိုရင်တော့မှအတက်နိုင်ဆုံးညောနေသွားမယ်လို့ပြောချင်ပါတယ
်အရာဝတန်းကြံငင်းမြို့မှာတရားမဝင်ရောင်းဝယ်ဖောက်ကားနေတဲ့73စီလုပ်ငန်းကြောင့်မိအန်ဒီရဲ့ဖြစ်မှာစိုးရိမ်နေရတယ်လို့ပြောပြတာကိုလည်းနားဆင်ကြည့်ပါခင်ဗျာ
အရာဝတီတိုင်လွှတ်တော်ကြီးကတိုင်းအတွင်းရှိမြို့ရွာများထဲမှာတရားမဝင်73စီဆိုင်များကိုဖယ်ရှားပစ်ဖို့အကြံပြုခဲ့တော်လဲလက်တွေ့မှာကျန်ကြီးမျိုးကွက်တဲ့နဲ့တစ်ဆက်တစ်ဆက်ထဲလိုရှိနေသောလမ်းမကြီးပေးကျေးရွာများထဲမှာပင်တရားမဝင်73စီဆိုင်များကပေပါရာကနန်းနိဗ္ဗာန်ခံထားပြီးလက်လီလက်ကားတူလောင်ရောင်းဝယ်နေကြပါသည်တက်ဆိုင်ရာမြို့နယ်ရက်ရွာအုတ်ချုပ်ရည်နှင့်မြို့နယ်မိသက်တပ်ဖွဲ့တို့၏ရှေ့မောက်မှာပင်ပေါ်တင်ရောင်းဝယ်နေကြပါသည်ကျေးရွာသူကျေးရွာသားများမှာမီးလောင်ဆုံးရှုံးမှုအန္တရာယ်အလွန်အမင်းစိုးရိမ်နေရပါသဖြင့်အ мян ဆုံးဖယ်ရှားပေးပါရန်အရာဝီတိုင်းအစိုးရအဖွဲ့မှတာဝန်ရှိသူများအားပန်ကြားပါသည
်ကချင်ပြည်နယ်တနိုင်းတောင်ဘက်မှာ KIA တပ်တွေရှိတဲ့နယ်မြေထဲမှာမြမတပ်မတော်ကနယ်မြေရှင်းတဲ့ဆိုပြီးလမ်းပိတ်ထားတဲ့အကြောင်းကိုလည်းအခုလိုကြားရပါတယ
်တနိုင်းတောင်မှာဟိုအထက်ဘက်ပေါ့ကျွန်တော်တို့တက်သွားတဲ့ဒီနေ့ဆင်းလာတဲ့ဒီဟာစစ်တပ်ကလမ်းနေပိတ်ထားတာပေါ့စစ်တပ်လမ်းပိတ်ထားတော့ကျွန်တော်တို့တော့မှလမ်းမှာနေညအေရယာအတက်ရောနေညအေရယာအခုဆင်းလာတဲ့အချိန်မှာနေညအေရယာတို့ကြီးတဲ့တွေဆိုရင်တော့လမ်းမှာဆက်ခက်ခက်ခဲနေအိမ်ရပေါ့သူတို့ဒုက္ခရောက်တယ်သူတို့ပြောတာကတော့ကျန်ရည်တွေကလမ်းမှာဆက်သေးောက်လို့တော့ပြောတာပေါ့ဒါပေမဲ့ကာမားတွေကတော့သူတို့ပြောတာမင်းတို့သွားရေးလာလို့ပြီးတာလေတော့ကာမားတွေသူ့ကာမားတွေဆိုကျန်ရည်တွေကအခုခောက်လာပေါ့အဲ့အချိန်မှာကာမားတွေကသူတို့တွေကအခုဆောင်မိသားရှိစစ်တပ်ကနေပြီးရှင်းတင်းတယ်ပေါ့ပြောပြီးမှပဲအဲ့လိုအကြောင်းကြောင့်ပဲမသွားခံပိတ်တာတော့တောက်တာညနေပိုင်းကနေစပိတ်တာဟိုသူပန်းအဆက်ကရွာပေါ့မှန်ပန်းမှာပိတ်တာဟို
ချင်းပြည်နယ်မင်းတပ်မြို့မှာတော့လျှက်စစ်မီတာကားကိုမှန်မှန်ကန်ကန်မကောက်ခံတဲ့အတွက်ဒေသခံတွေနစ်နာရတယ်ဆိုတဲ့အကြောင်းပြောတာကိုလည်းနားဆင်ကြည့်ပါခင်ဗျာ
မင်းတပ်လျှက်စစ်ရုံမှာကူးဖြစ်နေတာကဒီမန်းနေရာလဲမီတာလာမဖတ်ဘူးမီတာပေးမရဘူးမီတာပေးရယူနစ်တွေတကယ်တုံးထားတဲ့ယူနစ်တွေနဲ့လွဲနေတယ်ယူနစ်တွေကလည်းမှားတော့မယ်သူတို့ပြောလိုက်ရင်တော့တခါမှအတိုက်ခံပြောလာခဲ့မယ်လာခဲ့မယ်ဟုတ်တယ်ဟုတ်တယ်မေ့နေလို့ခါညာအဲ့လိုမျိုးတွေကြီးပဲပြောနေတာအခုဆိုလို့ရှိရင်ကျွန်တော်တို့ဒီမှာအဲ့တချို့အိန္ဒိယကဘယ်မှာစောင်းနေကြအောင်မဆောင်တဲ့ခါကြတော့ အဲ့မှာရှိရဲ့လက်စမှုကနေပြီးတော့ဝန်ထမ်းတွေရဲ့လက်စာတွေကနေပြီးတော့လာမဆောင်တဲ့လူတွေရဲ့မှုတွေဖိုက်ခိုင်းတယ်လို့အစိုးရကတင်တဲ့ခင်းရင်းတွေကြတော့သူတို့ကတကယ်ဒီလပေးရမယ့်ပတ်စံမျိုးဆိုပြင့်စီအောင်ပေါ့ဗျာလှုပ်လာတယ်တကယ်တမ်းကျတော့သူတို့ရခင်ယခုရေးတဲ့ unit တောင်မှမှန်အောင်မရှိဒီမှာမင်းထက်မှာကအဆက်ဆက်ကအဲ့လိုတွေလှုပ်လာတယ်တဲ့လူတွေကလည်းမပြောရဲကြအောင်လေမပြောကြတဲ့အခါကျတော့ဒီလိုပဲဟိုအမှားပဲစတိုက်ဖြစ်နေတာပေါ့
ဒီတစ်ပတ်တော်ရရှင်ပေးစာကဏ္ဍကိုဒီစာနဲ့ပဲနှုတ်ဆက်ပြပါစေအခုလိုတော်ရရှင်တွေတွေ့ကြုံရတဲ့ကိုပတ်ဝန်ကြီးကိုလူဖွဲ့စည်းကအခြေအနေတွေစာရေးသားပေးဖို့မယ်ဆိုရင် burmese@rfa.org ဆိုတဲ့အီးမေးလ်ကိုပေးဖို့ရင်အမြန်ဆုံးရောက်ပါတယ်။ဒါ့အပြင်ရန်ကုန် RFA ရုံးဖုန်းနံပါတ်တွေဖြစ်တဲ့96551နဲ့96459ကိုလည်းဆက်သွယ်ပြီးပြောနိုင်ပါတယ်။တော်ရရှင်တွေဘေးရန်ကင်းပြီးငြိမ်းချမ်းကြပါစေခင်ဗျာ။